အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေကြံပေးတရားလွှတ်တော်ရှင်းနေဥကိုနီကိုလောက်ကျန်တက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတို့ကိုဒီကနေ့ပဲရန်ကုန်မြို့မှာရုံထုတ်ခဲ့ပါတယ်။ရှင်းနေဥကိုနီတည်ဆုံခဲ့တာ2လနီးပါးရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုဥပဒေအကြံပေးတဦးဖြစ်တဲ့တရားလွှတ်တော်ရှင်းနေဥကုန်နီကိုလှုပ်ကြံတက်ပြမှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှာပူးပေါင်းကြံစည်သူတွေအဖြစ်အာဏာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့၃ဦးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတဲ့ပုံမှန်တွေကိုဖတ်ပြခဲ့တဲ့အကြောင်းအမှုကိုလာရောက်လေ့လာသူတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဥခင်မောင်ထေကပြောပြပါတယ်
။ဟိုလူသားမှု300နဲ့ဆွဲထားတယ်။မြင်းဆောင်34ပါတယ်။300နဲ့မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်းကျန်တဲ့တရားခဏနေလဲထပ်တူညီပြစ်ဒဏ်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်။ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားပုံမှန်တစ်ခုနဲ့ပါသူကတွဲထားတာပေါ့နော်တရားခံကိုထွက်ပြေးဖို့တင်းဆောင်မှုအပြီးကူညီတယ်ဆိုတော့ပုံမှန်နဲ့ပေါ့နော်ကြည်လင်းကို334နဲ့ဆွဲတယ်လို့ကျန်တဲ့လူတွေပေါ့နော်ခုနဦးအောင်သွားထွန်းလာပြီးကျန်တဲ့လူတွေကိုလည်း334နဲ့ဆွဲထားတဲ့ကြောင့်လက်နဲ့ပုံမှန်ပါလက်နဲ့နဲ့ပတ်သက်တဲ့ပုံမှန်နဲ့ဆွဲထားတာတနက်နဲ့ဆိုတာလည်းအကုန်လုံးပါနေတာပဲလေဒီတနက်ကိုတရားမဝင်ခိုင်းနေသတ်သဖြင့်ဒီအကြောင်းအရာတွေပ
ါပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကဒီရေးဝန်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥကုန်နီလုတ်ကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးထုကိုရာဇသက်ကြီးပုံမှန် 301 လက်နက်ဥပဒေပုံမှန် 19 စလဝကအပ်ဥပဒေပုံမှန် 73 အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှန် 301 လက်နက်ဥပဒေပုံမှန် 19 စဇေယဖြိုးကိုတော့ရာဇသက်ကြီးပုံမှန် 302 ဆက်သွယ်ရေးဥပဒေပုံမှန် 69ရာဇသက်ကြီးပုံမှန် 420 နဲ့ 468ထွက်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ရာဇသက်ကြီးပုံမှန် 302စတဲ့ပုံမှန်အသီးသီးတွေနဲ့မှုကင်းရဲတပ်ဖွဲ့ကတရားစွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်။ဥကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမိကိုခုလိုပြောပြပါဗျ။တရား
ဆိုတာတော့သူကအတုခုလုံးတစ်ခုနေတယ်။တရားကြီးဟိုတော့ဝါထိုင်နဲ့ပစ္စုံဖွဲ့ပြီးတော့အဆစ်နေပါတယ်။ဟိုဒီဟုတ်ကြီးတဲ့ခါကျတော့ဒီဟုတ်ဟာကျွန်တော်အဓိကကြတဲ့ဒေသကိုဖမ်းလို့မိတယ်ပေါ့နော်။ဟိုအဓိကအပြီးဥကုဏီအတွက်တရားစစ်တာကြီးပေါ့ဗျာ။အဲ့ဒီကကိုကျွန်တော်ကဆက်တည်ပြီးတော့ထူပါနေပါတယ်။ဟုတ်ကဲ့။ဒါတရားစီရင်ဆိုင်ကပြည်သူ့နိုင်ငံကိုမရောဆွေးရတဲ့ကြိုးပဲဆိုတော့ဒါကျွန်တော်ကတရားစီရင်ဖွဲ့ရတော့ဥပဒေကြီးစစ်စစ်စီမှုဆောင်ရနေတော့တရားလေသူတို့ပြောတာ။အခုတရားအမှုကိုကျွန်တော်စပြီးတော့ဆေးရတဲ့အတွက်ကိုကျွန်တော်စတင်ကြည့်ရတဲ့အချိန်မျိုးရှိပါသေးတယ်။တရားစီရင်ရတယ်ပေါ့။ဒီလိုဖွဲ့စည်းထားတဲ့တရားရုံးတွေကနေပြီးတော့ဒီဟုတ်ကိုပြောတာစီရင်မယ်လို့ကျွန်တော်တို့ကယူဆပါတယ်
။ဒီကနေ့တရားခွင်မှာအမှုတွေကိုအကျိုးဆောင်ပေးမဲ့ရှင်းတွေရဲ့အမည်စင်းကိုတင်သွင်းခဲ့ကြပေမဲ့တပ်ဖြတ်မှုကိုကိုယ်တိုင်ကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအတွက်ရှင်းနေမရှိသေးတာမို့အစိုးရဘက်ကအစိုးရရှိနေအကျိုးဆောင်ပေးမယ်လို့ညွှန်လင်းရပါတယ်။ဇန်နဝါရီ29ရက်နေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာအသက်ခံရတဲ့ရှိနေဥကုန်နီဟာ NLD ရဲ့ထိတ်တန့်ဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွင်မှာအဓိကအကြံပေးနေသူတဦးဖြစ်တာကြောင့်လောက်ကျန်မှုရဲ့နောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကထင်မြင်တုံ့တက်နေကြပါတယ်။ဒါပေမဲ့လေလုံခြုံရေးအာဏာပိုင်တွေဘက်ကတော့အမှုနဲ့ပတ်သက်လို့ကနဦးတွေးရှိချက်အရာတပ်ဖြတ်မှုဟာပုံကိုရေးမကျေနပ်တာကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။နောက်တစ်ချိန်ယုံချင်းကိုတော့ရှေ့တည်င်းဘက်တောက်ကြနေမှာပြုလုပ်သွားမှာဖြစ်ပါတယ်ရှင်။